မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူအခွင့်အရေးကိုရောမှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွတ်တော်မှ Ed Rice ကပြောပါတယ
် Last year this ethnic cleansing reached new horrific levels the Burmese military drove 7
လူမျိုးစုလက်ရှင်လင်းဖယ်ရှားမှုဟာပြီးခဲ့တဲ့နှစ်မှာထိတ်လန့်ပွဲအဆင့်ရောက်သွားပါတယ်မြန်မာစစ်တပ်ဟာရိုဟင်ဂျာ9သိန်းကိုသူတို့နေအိမ်တွေကနေမောင်းထုတ်ရွာတွေကိုမီးရှို့အမျိုးသမီးတွေကိုမရင်ကျင်ပြီးလူထောင်ပေါင်းများစွာကိုတတ်ခဲ့ပါတယ်ထွက်ပြေးတဲ့လူရင်းကြတွေကိုမြန်မာတပ်မတူကမင်းတို့ရွာတွေကိုအမုံချေပစ်မယ်လို့ပြောတဲ့အတိုင်းတကယ်ပဲလုခဲ့ကြပါတယ်လို့ကော်မတီဥက္ကဋ္ဌ Advice ကပြောပါတယ် Burma Act 2018ဥပဒေမူကြမ်းတစ်ရပ်ကိုအောက်လွတ်တော်နိုင်ငံရေးကော်မတီကကြာသပတေးနေ့မှာအတည်ပြုကြောင်းကျင်းပတဲ့အချိန်တွင် Advice ကလည်းလို့ပြောသွားတာပါလူရင်းကြတွေကိုတတ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဖက်အကြီးအကဲတာဝန်ရှိသူတွေကိုလူရက်ကိုတာဝန်ခံစီဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားသလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ရိုဟင်ဂျာတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ Riders တင်ထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်